မြန်မာရွှေပြောင်းလုံသားဆယ်ဦးထိုင်းနိုင်ငံမဲဆောက်မြို့နေဆက်နားမှာမနေ့ကဖမ်းခံခဲ့ရပါတယ်။ဒီအလုံသမားတွေမှာခီးသွွားလက်မှတ်တွေပါမလာတာကြောင့်ကိုဗစ်မကူးစက်ရေးနေဆက်လုံခြုံရေးတွေညှင့်ထားချိန်မှာဖမ်းခံခဲ့ရတာပါ။ဖမ်းခံရတဲ့အမျိုးသား9ဦးနဲ့အမျိုးသမီး3ဦးကိုစံချောင်းဖင်ရက်မှာကင်းလှည့်နေတဲ့ထိုင်းရဲစစ်သားနဲ့လူဝင်မှုကြီးကြပ်ရေးပူးပေါင်းအဖွဲ့တစ်ခုကဖမ်းခဲ့တာပါ။တကယ်တော့ဒီအလုံသမားတွေကိုဖမ်းခံရတဲ့နေရာမှာစွန့်ပစ်ခံထားတာကိုတွေ့ခဲ့ရပြီးအခုလိုဖမ်းခဲ့ကမဲဆောက်ရဲချုပ်ခန်းကိုခေါ်ဆောင်ခဲ့တယ်လို့ထိုင်းရာရှိတွေကဆိုပါတယ်။ဒီလူသမားတွေမှာကိုဗစ်ရောဂါလက္ခဏာတွေမတွေ့ခဲ့ရပေမဲ့သူတို့အားလုံးကိုပိုးစစ်ဆေးထားတယ်လို့ဒီရာရှိတွေကပြောကြောင်းဘန်ကောက်ပို့သတင်းစာမှာဖော်ပြခဲ့ပါတယ်။တကယ်တော့မြန်မာနိုင်ငံဘက်မှာကိုဗစ်ပိုးကူးနှုံးတွေမြင့်တက်နေချိန်မှာပဲထိုင်းနိုင်ငံနဲ့ဝင်လာမဲ့မြန်မာလူသမားတွေကတဆင့်ထိုင်းနိုင်ငံနဲ့ပြန်ကူးစက်မလာအောင်ထိုင်းဘက်ကနေဆက်တွေကိုတင်းကျပ်ထားပါတယ်။ဒီထိုင်းရာရှိတွေကပဲထိုင်းနယ်စပ်မြန်မာဘက်မြောက်ပြည်မြို့မှာလဲကိုဗစ်ကူးစက်မှာအထူးစိုးရိမ်နေပြီးမချာခင်ကပဲညသကောင်ကနေမနက်၄နာရီအထိညမထွက်ရမိထုတ်ပြန်ထားတယ်လို့ဆက်ပြောခဲ့ပါတယ်ခင်ဗျာ